ကာကွယ်ဆေးနဲ့ကုသရေးမှာယင်းနှိမ့်နှံမှုတွေလုပ်ပြီးခွဲခြားဆက်ဆံမှုမရှိတဲ့ဥပဒေတွေကိုချမှတ်နိုင်ခဲ့ရင်ကမ္ဘာနိုင်ငံတွေအနေနဲ့2030မှာခုခံအားကျဆင်းမှု AIDS ရောဂါကိုအဆုံးသတ်နိုင်လိမ့်မယ်လို့ကုလသမဂ္ဂကကြာတာပြင်းနေမှာပြောဆိုခဲ့ပါတယ်2022ခုနှစ်တည်းမှာကမ္ဘာတဝန်းလူပေါင်း39သန်းလောက်ဟာ AIDS ရောဂါဖြစ်စေတဲ့ HIV ပိုးရှိနေတာကြောင့်ကုလသမဂ္ဂ AIDS အစီအစဉ် UNAIDS ကပြောပါတယ်ဒီ HIV ပိုးရှိသူတွေဟာမကုသဘဲနေရင် AIDS ရောဂါဖြစ်သွားနိုင်ပါတယ်မနေ့ကလူသန်းပေါင်း 1.3 သန်းဟာ HIV ပိုးကူးစက်ခံရပြီး 6.3 သန်းဟာ AIDS နဲ့ဆက်စပ်တဲ့ရောဂါတွေနဲ့သေဆုံးခဲ့တဲ့ကြောင်း UN ကုလသမဂ္ဂကပြောဆိုထားပါတယ်လူတွေကဦးစားပေးပြီးအထောက်အထားပြုအခြေပြု HIV ကာကွယ်ရေးနဲ့ကုသရေးအစီအစဉ်တွေမှာယင်းနှိမ့်နှံမှုကိုလည်းတိုက်တွန်းထားပါတယ်